ချင်းပြည်နယ်ကစစ်ဘေးဒုက္ခသည်တွေကိုကမ္ဘာစံနှိကအစီအစဉ်ဟာအရင်ကဆန်စီစားကလည်းပဲစားတဲ့အခြေခံစားတောက်ကုန်တွေကိုအဓိကထားထောက်ပံ့နေတာအခုဆို၄နှစ်ကျော်လာပြီဖြစ်ပါတယ်။ကမ္ဘာစံနှိကအစီအစဉ် WFP ကတာဝန်ရှိသူတွေဟာပြီးခဲ့တဲ့ရက်ပိုင်းကဒုက္ခသည်စခန်းတာဝန်ခံတွေစစ်ဘေးဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးပြီးနောက်လာမယ့်နှစ်ဇန်နဝါရီလကစပြီးရိတ်ခါအစားငွေကြေးကိုပြောင်းလဲထောက်ပံ့မှုအစီအစဉ်ဖြစ်ပေါ်လာတာပါ။စစ်ဘေးဒုက္ခသည်မိသားစုတွေအထက်ကအလုပ်လုပ်ကိုင်နိုင်သူတဦးကိုတစ်လငွေကျ900နှုန်းနဲ့ကလေးတူငယ်တွေတကြီးရွယ်အုံနဲ့မကြမ်းမာသူတွေကိုတရောင်ငွေကျ1,300နှုန်းထောက်ပံ့မှာဖြစ်ကြောင်းဝိုင်းမုံမျိုးတာဂရတရတော်ဘုန်းတော်ကြီးအကြောင်းဒုက္ခဒစ္စကန်တာဝန်ခံဦးမြင့်အောင်ကပြောပါတယ
်ငွေကြေးထောက်ပံ့မဲ့အစီအစဉ်မှာကျွန်တော်တို့အခုလက်ရှိပေးနေတဲ့ဆန်6ပြီ6လုံးနဲ့ကိုက်ညီတဲ့နှုန်းထောက်ပေးသွားမယ်လို့အမျိုးပြောသွားတာဟုတ်ပါတယ်ခက်ခဲဆုံးမိသားစုကတော့ကျွန်တော်1,300ထောက်ပံ့အောင်ပေးမှာဖြစ်ပါတယ်ကျွန်တော်တို့အဆင်ပြေတဲ့မိသားစုကြတော့တဦးတယောက်ကို900နှုန်းနဲ့ထောက်ပံ့ဖို့ပြန်มาဖြစ်ပါတယ်။စောတော့ကတော့ကျွန်တော်တို့မိသားစုတင်ပြတာဆန်တပီကို1,500ဆိုလို့ရှိရင်6ပြီဆို900ကျတာပေါ့။အဲ့ကကျွန်တော်တို့စီဘိုးတွေပဲဘိုးတွေစားဘိုးတွေတော့ကျန်သွားတာပေါ့။ဒါပေမဲ့အဲ့လိုကလည်းဖြီးကြားသွားတာကတော့တော့အားလုံးပြည့်ပြည့်စုံစုံတော့မပေးနိုင်မအင်အားမရှိတော့ဘူးပေါ့။သုံးပုံတစ်ပုံတော့တော့ပေးတာလေပေးတာဟုတ်ပါတယ်လို့အမျိုးဖြေပါခါကြ။ဒါပေမဲ့ကွာခြားရတော့ရှိတယ်ဗျ။
အဲ့ဒီအစီအစဉ်ကတလကြတောင်းတောင်းရတူတူကိုရန်နုံပြရတူလို့သတ်မှတ်ပြီး900နှုံးရတူကိုတော့80ရခိုင်နှုံးရရှိတူလို့ပြောရမှာဖြစ်ပါတယ်။အများစုကအလုတ်လုတ်ကိုင်နိုင်သူတွေလို့သတ်မှတ်ပြီးတယောက်ကိုကြ900နှုံးရတူတွေဖြစ်ပါတယ်။နေစာလုတ်ကိုင်သူတွေရှိပေမဲ့အလုတ်ကိုင်ရှားတဲ့အတွက်ငွေကြေးတာပြောင်းလဲပြီးအကူအညီပေးမဲ့ဆိုရင်အခက်အခဲဖြစ်မှာကိုဒုက္ခတွေကစိုးရင်ပူပန်နေကြပါတယ်။ဝိုင်းမုံမြို့နယ်မိုင်းနားနဲ့ချင်းတင်တော်ကစားစခန်းမှာခုလုံနေတဲ့ဒေါက်ကိုင်ထန်းကသူ့ရဲ့ပူပန်မှုကိုအခုလိုပြောပါတယ်။
အရင်ကလိုတော့ဆန်စီစားပေးလိုမျိုးထုတ်ပေးတဲ့ဘက်ပိုကောင်းတယ်။ဒါမှမဟုတ်ရင်လည်းပတ်စံပေးလည်းအကုန်လုံးကိုရခိုင်တော့အပြည့်ပေးတော့ပိုကောင်းတယ်လို့သူကျမတို့ကလှုပ်ရှားနေတဲ့လူတွေလည်းတပတ်မှာပါတည့်ရက်နေ့ရက်လောက်ပဲရှာလို့ရတယ်လေနေ့စားတွေတော့လို့ရတယ်လေဆိုတော့ကျမတို့ကလိုမျိုးရခိုင်တော့အပြည့်ပြန်မပေးတော့ဒုက္ခရောက်မလားလို့ကြောတော့ချင်မိတာပေါ့လေကျမတို့လည်းအဲ့လိုမျိုးနေထိုင်တာကြာလာတော့ထောက်ပံ့တဲ့လူတွေလည်းခက်ခဲလာမယ်လို့တော့ချင်တာပဲပြန်လှုပ်စားဖို့ကတော့နည်းနည်းပြန်ကျမတို့လည်းနည်းနည်းပြန်ခက်ခဲတယ်နော်အဲ့ဒါသူတို့ကလည်းခက်ခဲဆိုတော့မတတ်နိုင်ဘူးပေါ့ဘယ်လိုလုပ်မလဲ
WFP ကငွေကြေးပြောင်းလဲထောက်ပံ့မဲ့အစီအစဉ်ဟာလမ်းမဆက်တွေရေးကောင်းမွန်တဲ့ဒုက္ခတွေစခန်းအများစုတွေဖြစ်ပြီးလုံခြုံရေးနဲ့လမ်းမဆက်တွေရေးမကောင်းတဲ့ဒုက္ခတွေစခန်းတချို့ကိုတော့အရင်အတိုင်းပဲထောက်ပံ့မှာဖြစ်ပါတယ်အဲ့ဒီလိုပြောင်းလဲထောက်ပံ့ရတာဟာ WFP ကိုလူဒန်းနေတဲ့နိုင်ငံတကာကအလူငွေတွေရော့လာတာနဲ့တခြားအရေးပေါ်အကူအညီပေးရေးကိစ္စတွေကိုဦးစားပေးနေရတာကြောင့်ဖြစ်တယ်လို့WFP ကဒုက္ခတွေတွေစကန်တာဝန်ခံတွေနဲ့တွေ့ဆုံစဉ်ပြောခဲ့တယ်လို့သိရပါတယ်။ဒုက္ခတွေစကန်တွေကိုအစောပိုင်းကာလတွေကထောက်ပံ့လူတန်းမှုတွေအားကောင်းပေမဲ့အခုနောက်ပိုင်းမှာအကူအညီပေးမှုတွေရော့နည်းလာတယ်လို့ဒုက္ခတွေတွေကပြောပါတယ်။အလူရှင်တွေပေးလာတဲ့ထောက်ပံ့မှုတွေနဲ့အဆင်ပြေအောင်နေထိုင်စားသောက်သွားရမှာဖြစ်တယ်လို့ဝိုင်းမော်မျိုးတာဂရလီဆူနီချင်းအတင်းတော်ကစားစခန်းရဲ့တာဝန်ခံတဦးဖြစ်သူဒေါ်အေးအေးဆန်းကပြောပါတယ်။
ကျမတို့အစီအမကျတော့လေ၄နှစ်တာကာလဖြစ်သွားတဲ့အတွက်ကြောင့်နေနဲ့ရိတ်ခါ short ချသွားတဲ့ပုံစံပေါ့ထောက်ပံ့မှုကတော့ဒီရိတ်ခါကပို့ပြီးတော့အဆင်ပြေတာပေါ့နော်အဲဒါပေမဲ့လည်းအခုသူတို့အထက်ကိုကမှအလှရှင်ကိုတိုင်းကိုကမှရွေးချယ်လာတဲ့အတွက်ကြောင့်မလို့ကိစ္စရေးမှာခိုးလုံနေတဲ့သူတွေအနေနဲ့သူတို့ပေးလာသမျှကိုကျမတို့ဒီခိုးလုံရေးစခန်းကနေမှအဆင်ပြေအောင်နေထိုင်စားတောက်သွားမယ်ဆိုတဲ့ဟာပဲရှိပါတယ်လိုအပ်ချက်ကတော့အများကြီးပဲပေါ့နော်ကျမတို့ဆစ်ရှောင်နေနေနဲ့ဆိုရင်တော့အလူရှင်နေဘာတနာတွေကလည်းတယောက်တစ်မျိုးစီပေါ့လာပြီးမှလှူဒန်းကြတာတော့ရှိတယ်။ဒီဆောင်းရာသီဆိုရင်လည်းဆောင်းရာသီအလိုက်ပေါ့အနှွေးထယ်လေးတွေဆောင်းလေးတွေကစပြီးလာလူကြတာရှိပါတယ
်။စစ်ဘေးဒုက္ခတွေကိုနိုင်ငံတော်ဓမ္မရလွတ်တော်ဥက္ကဋ္ဌတွေပြည်ထောင်စုအဆင့်ဌာနဆိုင်ရာတွေကချင်ပြည်နယ်အစိုးရအဖွဲ့နဲ့ပြည်တွင်းပြည်ပအလူရှင်တွေကဒီကနေ့ထိစုစုပေါင်းကြက်သိန်းပေါင်း3,900ကျော်ထောက်ပံ့ထားတယ်လို့သိရပါတယ်။စစ်ဘေးဒုက္ခတွေစခန်းတွေကိုဆန်စီစားစားတဲ့အခြေခံစားတောက်ကုန်တွေကိုအဓိကထောက်ပံ့နေတဲ့အဖွဲ့အစည်းဟာ WFP ဖြစ်တယ်လို့ပြည်내လူမှုရေးရာဝန်ကြီးတော်ပေါက်ကြာကပြောပါတယ
် WFP ကလည်းသူတို့ကလည်းအခုကသူတို့ကရှမ်းပြည်ပဲလဲထောက်ပံ့ရတယ်ပေါ့နော်နောက်ပြီးတော့မှတဘာဝဘေးအန္တရာယ်ကိုလည်းထောက်ပံ့ရတာရှိလာတဲ့အခါကျတော့ရင်သူတို့အနေထားသူတို့အခက်အခဲကိုတော့ဟိုကကနနာတော့မသိဘူးသို့တော်လည်းပဲဆန်အစားပေါ့သူနဲ့တံပိုးညီတဲ့ငွေကြီးကိုသူတို့ထောက်ပံ့မယ်လို့ပြောတယ်ဒီလမှာစတင်ပြီးတော့မှအကောင့်ထဲပေါ်လာဖြစ်တဲ့အခါကျတော့အဆင်ပြေဖို့လည်းမျှော်လင့်ပါတယ်ပေါ့နော်အဆင်မပြေဒါရှိခဲ့လို့ရှိရင်လည်းဒါကျမတို့ကညှိနှိုင်းဆောင်ရွက်ပေးရမှာပေါ့
ကချင်ပြည်နယ်အတွင်းအစိုးရအုပ်ချုပ်ရေးနယ်မြေထဲကနိစ္စရာဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းနဲ့ခရိယံအတင်းတော်ကစေစခန်း100နီးပါးမှာစစ်ပစ်ဆောင်ပြည်သူစုစုပေါင်း4,000ကျော်ခုလုံနေပြီးပြည်နယ်တစ်ခုလုံးမှာဆိုရင်စစ်ပစ်ဒုက္ခတွေ3,000နီးပါးရှိတယ်လို့သိရပါတယ်ခင်ဗျာ